ကမ္ဘာနိုင်ငံအတော်များများကိုပြန်လာလာနေတဲ့ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်ရာတရုတ်နိုင်ငံဝူဟန်မြို့ကိုရောက်နေတဲ့သူတို့နိုင်ငံသားတွေကိုခေါ်ထုတ်ဖို့အမေရိကန်၊ဂျပန်နဲ့တခြားနိုင်ငံတွေကလေယာဉ်တွေဆစ်လို့နေပါတယ်။ဒီရောဂါကြောင့်တရုတ်မှာသေဆုံးသူ106ဦးထက်မနည်းရှိသွားပါပြီ။ဝူဟန်မှာရှိနေတဲ့ဂျပန်နိုင်ငံသား650ဝန်းကျင်ထက်ကနေရာကိုတော့အင်္ဂါနေ့ကပဲဂျပန်ကလေယာဉ်လွတ်ပြီးတော့ပြန်ကုန်ခဲ့တယ်လို့အမေရိကန်ကတော့ကောင်စီဝင်ရုံဝန်ထမ်းတွေနဲ့အမေရိကန်နိုင်ငံသားတွေကိုတည်တည်မှအတွင်ပြန်ခေါ်ဖို့စီစဉ်နေပါတယ်။ပြင်သစ်နဲ့တခြားနိုင်ငံတွေကလည်းဝူဟန်မြို့ကနေသူတို့နိုင်ငံသားတွေပြန်ခေါ်မယ့်အစီအစဉ်တွေကိုအသီးသီးကြေညာခဲ့တာပါဒီရောဂါကြောင့်နောက်ထပ်သေဆုံးသူ25ဦးရှိကြောင်းတရုတ်ကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပဲကြေညာပါတယ်မြို့တော်ဘီဂျင်းမှာလည်းသေဆုံးသူရှိကြောင်းပထမဆုံးဖော်ပြခဲ့ပါတယ်ဝူဟန်ဗိုင်းရပ်စ်လို့လည်းခေါ်နေကြတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4500ကျော်ရှိတဲ့အကြောင်းတရုတ်တို့ကတီးပြပါတယ်ဝူဟန်မြို့အဝင်အထွက်ကိုလည်းတာဝန်ရှိသူတွေကပိတ်ထားတာပါ ရောဂါကူးစက်ပြန့်နှံ့နေတဲ့ဟူဘေးပြည်နယ်ထဲကမြို့ကြီးအတော်များများကိုလည်းအသွာအလာတွေတိတိကျကျကန့်သတ်ထားတာပါ ဒီအချိန်မှာပဲရောဂါကူးစက်ခံရတဲ့လူတွေတိုးလာနေတဲ့ဝူဟန်မြို့မှာဆေးရုံတစ်ခုကိုလည်းအများဆုံးပြီးဆုံးအောင်လို့အပြင်းအထန်ဆောက်လုပ်နေပါတယ်ကိုရိုနာဗိုင်းရပ်စ်ဟာဩစတြေးလျ၊ကနေဒါ၊ပြင်သစ်၊ဟောင်ကောင်၊ဂျပန်၊မကောက်၊မလေးရှား၊နီပေါ၊ပေါ်တူဂီ၊စင်ကာပူ၊တောင်ကိုရီးယား၊တိုင်ဝမ်၊ထိုင်း၊အမေရိကန်နဲ့ဗီယက်နမ်နိုင်ငံထိရောက်ရှိလာတာပါရောဂါကူးစက်ခံရသူအများစုကတော့ဝူဟန်မြို့ကိုလက်သလောခီးထွက်တာကြသူတွေဖြစ်ပြီးတခြားလူနာတွေကတော့အဲဒီကိုခီးထွက်ခဲ့ကြသူတွေနဲ့နှိစက်တဲ့သူတွေဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။အိန္ဒိယချင်းမြန်မာနိုင်ငံမှာတော့ရောဂါကူးစက်ခံရတဲ့တရင်တွေမကြားသေးသလိုဝူဟန်မှာကြောင်းတက်နေကြတဲ့မြန်မာကျောင်းသူကျောင်းသား60ကျော်ကိုပြန်ခေါ်ဖို့စီစဉ်နေတယ်လို့လည်းမြန်မာတန်ယုံကပြောဆိုထားပါတယ်။